မဲကောင်မြစ်ကြောင်းလုံးကျုံရေးအတွက်တရုတ်မြန်မာလာအိုထိုင်းလေးနိုင်ငံပူးပေါင်းပြီးတော့ကင်းလဲ့နေခြင်းရွှေတရီကန်ဒေတာတွေမှာလက်နက်ကင်ပွဲတစ်ခုနဲ့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်မြန်မာစစ်သားတုံးယောက်သေဆုံးသွားခဲ့ပါတယ်အစိုးရတပ်နဲ့တိုက်ပွဲဖြစ်တဲ့လက်နက်ကင်ဖွဲ့ဟာဒေတာတွေမှာလှုပ်ရှားနေတဲ့စိုင်းနော်ခမ်ဦးဆောင်တဲ့မူရင့်မောင်ကိုဖွဲ့ဖြစ်တယ်လို့လည် င်းကင်းလဲတဲ့အစီအစဉ်စတင်ပြီးတဲ့နောက်တည့်မှာပဲတိုက်ခိုက်မှုတွေကြောင့်အသေးပြောက်တွေနဲ့ကြုံခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဘာလာဇန်းကထိုင်းမြန်မာလာအိုနယ်စပ်ဒေသမဲခေါင်မြစ်အတွင်းမှာတရုတ်ကုန်တင်တင်မောသား73ရောက်တပ်ခံရပြီးတဲ့နောက်မဲခေါင်မြစ်ကြောင်းလုံခြုံရေးကိုတရုတ်နိုင်ငံကဥဆောင်အကောင့်ထဲပေါ်လာတာဖြစ်ပါတယ်။ဒီလ10ရက်နေ့မှာတော့တရုတ်မြန်မာလာအိုထိုင်းလုံခြုံရေးတပ်ဖွဲ့တွေပူးပေါင်းပြီးမဲခေါင်မြစ်ကြောင်းစောင့်ကြပ်ရေးအတွက်ကင်းလဲတာတွေစတင်ခဲ့တယ်လို့တရုတ်နိုင်ငံကသတင်းထုတ်ပြန်ပါတယ်။နောက်တည့်မှာပဲမြန်မာအစိုးရတက်တဲ့စိုင်းတော်ခန့်အဖွဲ့ဟာမဲခေါင်မြစ်ကမ်းကရွာတရွာမှာတိုက်ပွဲဖြစ်ခဲ့တာကြောင့်အစိုးရစစ်သား၃ရောက်သေဆုံးခဲ့တယ်လို့တာချီလိတ်ဒေသခံတယောက်ကပြောပါတယ
်။တိုက်ပွဲဖြစ်တာကမိုက်ကိုအုပ်စုပဲခြံကောက်ရွာလောက်ရွာမဲခေါင်မြစ်ပြင်းလာတယ်။ဆယ်ရက်နေကဖြစ်တာတိုက်ပွဲဖြစ်တာကသူတို့အဲ့ဒီမှာစိုင်းတော်ခန့်အဖွဲ့တွေကအဲ့ဒီရွာမှာပဲခုံလုံနေတာအဲ့ဒီရွာမှာပဲခုံလုံနေတဲ့အခါတော့သူကဒီကဒီတာလီအခြေဆိုင်36သူတို့စစ်သားစစ်တပ်ရကသူတို့နယ်လေရင်းအဲ့ဒီမှာသူတို့တွေ့လို့တိုက်ပွဲဖြစ်တယ်လို့ပြောတယ
်ဒီလိုတိုက်ပွဲဖြစ်ပြီးတဲ့နောက်မှာတာချီလေးမျိုးအခြေဆိုင်နေကြားဆောင်တက်အမှတ်13396ကလည်းဒီဒေသအတွင်းကိုနယ်လေစစ်စင်ရေးတွေလှုပ်ဖို့အတွက်ဒီဇင်ဘာလ17ရက်နေ့ကထွက်ခွာသွားတယ်လို့တာချီလေးဒေသခံကပြောပါတယ်တာချီလေးမျိုးကအာနာပိုင်တွေနဲ့နီးစပ်သူတယောက်ကတော့တိုက်ပွဲဖြစ်တဲ့တက်ဟာတာချီလေးအခြေဆိုင်ခမာယ926ဖြစ်ပြီးသူတို့နဲ့တိုက်ခိုက်တဲ့လက်နက်ကိုင်အဖွဲ့ဟာစိုင်းတော်ခံဥဆောင်တဲ့အဖွဲ့လို့အာနာပိုင်တွေဘက်ကယူဆထားကြောင်းပြောပါတယ်။ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာတော့လင်းနိုင်ငံပူပေါင်းကင်းလဲတာတွေစတင်ချိန်မှာတရုတ်လက်နက်ကိုင်ရဲတပ်ဖွဲ့ကအင်အား300ကျော်တင်မောဆက်တစင်းနဲ့တရုတ်ကုန်တင်တင်မောတွေကိုလုံခြုံရေးလိုက်ပါပြီးမြန်မာနဲ့လာအိုအစိုးရတပ်ဖွဲ့တွေကမဲခေါင်မြစ်ကြောင်းတလျှောက်မှာလုံခြုံရေးယူခဲ့တယ်လို့ဖော်ပြပါတယ်။မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်တဲ့နေရာကတော့ထိုင်းမြန်မာလာအိုသုံးနိုင်ငံနယ်စပ်ရွှေတရီကန်ဒေသနဲ့12မိုင်ဝေးတဲ့ဘန်ဒုံဆန်ဖူးဆိုတဲ့ရွာမှာဖြစ်ပြီးမြန်မာစစ်သား3ရောက်သေဆုံးကြောင်းဖော်ပြပါတယ်။ရွှေတရီကန်ဒေသဟာမူရစ်ဆေးဝါးနဲ့မက်တာမက်ဖက်တမင်းခေါ်စိတ်ကြွဆေးပြားရောင်းဝယ်မှုကြောင့်ကဘာမှာထင်ရှားတဲ့နေရာတစ်ခုဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့ကတရုတ်ကုန်တင်တင်ပေါ်နှစ်ဆင်းကတင်ပေါ်သား73ရောက်ကိုအမည်မသိလက်နက်ကင်တွေကစီးနှင်းတိုက်ခိုက်ပြီးတပ်ဖြတ်ခဲ့ပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးရွှေတရီကန်ဒေသမှာလှုပ်ရှားနေတဲ့စိုင်းတော်ခန့်ရဲ့မူရင်ပောင်ကုပ်အဖွဲ့လက်ချက်ဖြစ်ကြောင်းအစောပိုင်းမှာသတင်းတွေထွက်ပေါ်ခဲ့ပေမဲ့နောက်ပိုင်းမှာထိုင်းရဲတပ်ဖွဲ့ကထိုင်းစစ်တပ်အရာရှိ9ယောက်ကိုဒီတပ်ဖြတ်မှုနဲ့ပတ်သက်ပြီးဖမ်းဆီးခဲ့ပါတယ်။တရုတ်တင်ပေါ်သား73ယောက်တပ်ဖြတ်မှုဟာဒီကနေ့အထိလက်သက်တရခန့်အတိအကျမဖော်ထုတ်နိုင်ပေမဲ့တရုတ်နိုင်ငံဘက်ကဒီတပ်ဖြတ်မှုအပြီးမှာမဲခေါင်မြစ်ကြောင်းလုံခြုံရေးကိုတိုးမြင့်ဖို့အတွက်စတင်အကောင့်ထဲပေါ်လာတာဖြစ်ပါတယ်။ဒေတာရင်းကျွမ်းကျင်သူတွေကတော့မဲခေါင်မြစ်ကြောင်းလုံခြုံရေးဟာတက်ဆိုင်ရာတနိုင်ငံချင်းစီရဲ့တည်ငြိမ်အေးချမ်းမှုအပေါ်မှာအဓိကမူတည်ကြောင်းသုံးသပ်ထားပါတယ်။